2019ခုနှစ်ကောင်နာမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဖြင့်ဆွတ်ဆွဲထားတဲ့အကြမ်းဖက်မှုတွေမှာ Facebook လူမှုကွန်ရက်ကတဆင့်အဓိကသွေးထုတ်မှုတွေရှိရဆိုပြီးFacebookရဲ့ပင်မကုမ္ပဏီမီတာကို Rohingya ဒုက္ခသည်တွေက Ireland နိုင်ငံမှာတရားစွဲဆိုလိုက်ပါပြီ Meter ကုမ္ပဏီဌာနချုပ်တည်ထောင်ထားတဲ့ Ireland နိုင်ငံ Dublin မြို့အခြေစိုက် ဥပဒေအကျိုးဆောင်ရုံးနှစ်ခုက Bangladesh မြန်မာနယ်စပ်က Rohingya ဒုက္ခသည် 18 ယောက်ရဲ့ ကိုစား Meter ကုမ္ပဏီကိုပြီးခဲ့တဲ့သတင်းပတ်မှာတရားစွဲဆိုထားတာပါ Rohingya 8000 ကိုမြန်မာနိုင်ငံကနေထွက်ပြေးခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ဆွတ်ဆွဲထားတဲ့အကြမ်းဖက်မှုတွေမပေါ်ပေါက်အောင် Facebook ကိုအတုံးချပြီးအမုန်းတရားတွေဖြန့်ဝေအတုံးပြုခဲ့တယ်လို့လည်း ကုလသမဂ္ဂစုံစမ်းရေးမှုတွေက 2018ခုနှစ်က ပြောဆိုထားပါဗျာ မြန်မာစစ်ကောင်စီဘက်က Rohingya ဆိုတဲ့အတုံးနှုံးကိုလက်မခံသလိုမြန်မာနိုင်ငံသားအဖြစ်လည်းအတိမတ်မပြုတဲ့အပြင်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေလည်းနှစ်နဲ့ချီအကောင့်ထဲပေါ်နိုင်ခြင်းမရှိသေးပါဘူး Rohingya ပြည်ပေါ်ဆန့်ကျင်တဲ့အမုန်းတရားဖြန့်ဝေတာတွေဟန့်တားရမှာFacebook ကိုယ်တိုင်ကလည်းအချိန်မီမတားမြစ်နိုင်မှုဆိုတာ 2018 ခုနှစ်ကလေးကဝန်ခံခဲ့ပူပါတယ်2020တခုနှစ်ကလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာ Rohingya ဒုက္ခသည်တွေအရေးဒေါ်လာ10,100,000ကျော်ပေးရဖို့Facebook ကုမ္ပဏီကိုတရားစွဲဆိုထားပူပါတယ်ရှင်